အိန္ဒိယနိုင်ငံရှိဘက်ဘီဟာပြည်နယ်ကဗုဒ္ဓဘာသာဝင်တွေထုတ်မြတ်ထားရာဗုဒ္ဓဂါယာမှာတနင်္လာနေ့ကဘုန်းတွေစတိုက်ပကွဲခဲ့ပါတယ်။ကုလသမဂ္ဂပညာရေးလူမှုရေးနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ဖြစ်တဲ့ UNESCO ကကမ္ဘာ့ယဉ်ကျေးမှုအမွေအနှစ်တစ်ခုဖြစ်သတ်မှတ်ထားတဲ့ဗုဒ္ဓဂါယာနေပြည်တော်မှာဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်မြန်မာနိုင်ငံသားရဟန်းတော်တပါးအပါအဝင်ဖျားဖူးနှုတ်ဒဏ်ရာရရှိခဲ့ပြီးထိခိုက်ပျက်စီးမှုတွေလည်းရှိခဲ့ပါတယ်။ဒဏ်ရာရရှိခဲ့တဲ့နောက်ထပ်အတိဘက်တန်ခါတော်ကတော့ဒဏ်ရာပြင်းထန်ပုံရတယ်လို့လည်းမျက်မြင်တွေ့ခဲ့တဲ့ဖျားဖူးတန်ခါတော်တပါးကမိန့်ပါတယ်။
ကျောင်းဝင်းထဲမှာဘုံပေါက်ခွဲတော့ထိတ်တလန့်နေဖြစ်ကုန်ကြပါတယ်မြန်မာဖုန်းကြီးတွေကဒဏ်ရာရပါတယ်နောက်ပြီးတိဘက်ဖုန်းတော်ကြီးတွေကလည်းဒဏ်ရာတော်တော်ပြင်းပြင်းထန်ထန်ရပြီးတော့သူတွေလည်းအများကြီးထွက်တာတွေ့ပါတယ
်ပထမဆုံးဘုံလေးလုံးဟာမဟာဗောဓိဘုရားကျောင်းဝင်းထဲမှာပောက်ခွဲခဲ့တာဖြစ်ပြီးနောက်ဆက်တွဲနီးနာကဖုန်းတော်ကြီးကျောင်းဝင်းတစ်ခုထဲမှာလည်း၃လုံးပောက်ခွဲခဲ့သလိုညံတော်မြင့်ပေ80ရှိတဲ့မဟာဗောဓိဇေယျတော်နီးနာမှာလည်းနောက်ထပ်တစ်လုံးပောက်ခွဲခဲ့တာဖြစ်တဲ့အကြောင်းအိန္ဒိယအနာဝိုင်တွေကပြောပါတယ်ထိခိုက်ဒဏ်ရာတွေရသွားတဲ့တန်ဃာတော်တွေကတော့မဟာဗောဓိဇေယျတော်နီနာကပောက်ကွဲမှုကြောင့်ဖြစ်တယ်လို့လည်းမျက်မြင်တွေ့ခဲ့သူတန်ဃာတော်ကမိန့်ပါတယ
်ဂျီရီဟဲဝ
ကျာနာမ်ဟဲ
ကိမာတရာမဲဟဲဥန်ကာနာမ်ဟမ်အက်ဇက်တလီဟမ်နဟိဘတာစက
တေဟာပါရီဂတ်နဂတီ
အဘိုဒီဘရစ်ကေပီချဲအော်ဂျိုဘီဂျိုဓမာကာဟွာဟဲ
ဝကွန်ဂျီရီဘာရဲ့ဒဏ်ရာကတော်တော်ပြင်းပါတယ်ဘွဲဘူတော့မသိပါဘူးမဟာဗောဓိပင်တရားနောက်ဖက်မှာအတန်အကျယ်ကြီးနဲ့ပောက်ကွဲခဲ့တာပါကျွန်တော်တို့ကြားသလောက်ဆိုရင်တော့ကျောင်းဝင်းထဲမှာလေလုံးပောက်ပါတယ်
တကယ်ခင်ခဲ့ရတဲ့နေရာဆိုရင်တော့ဂေါတမမြတ်စွာဘုရားတပ်ပညုဒ္ဒရွှေဉံတော်ရခဲ့တဲ့မဟာဗောဓိညောင်ဝင်ရှိရာနေရာအဖြစ်ဗုဒ္ဓဘာသာဝင်တွေထုတ်မြတ်ထားတဲ့နေရာဖြစ်ပါတယ်။နေ့စဉ်နေ့တိုင်းမြန်မာနိုင်ငံသားတွေအပါအဝင်ဘုရားဖုသူတွေထောင်တောင်းချီပြီးလာရောက်လည်ပတ်လည်ရှိကြပါတယ်။ဒီလိုဘာသာရေးအရထုတ်မြတ်ထားတဲ့နေရာတွေကိုအခုလိုပြင်မှတ်ထားပြီးဘုံခွဲတိုက်ခိုက်ခဲ့တဲ့အပေါ်အိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်းကတော့အပြင်းထန်ရှုတ်ချလိုက်ပြီးတိုက်ခိုက်မှုကိုလည်းသိခံမှာမဟုတ်တဲ့အကြောင်းပြောဆိုခဲ့တာပါ။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘသူဘွယ်ဝါရဲ့လက်ချက်ဖြစ်တယ်ဆိုတာတော့ချက်ချင်းမသိရသေးပါဘူး။ဒါပေမဲ့ဒီတိုက်ခိုက်မှုဟာမကြသေးခင်ကအိန္ဒိယမြန်မာနိုင်ငံအတွင်းကဗုဒ္ဓဘာသာနဲ့မွတ်စလင်တွေကြားဖြစ်ပွားခဲ့တဲ့ပြိပခ္ခတွေပေါ်လက်တော့ပြန်တဲ့အနေနဲ့စေသွေးကြွတွေကပြန်ပြီးတိုက်ခိုက်တာဖြစ်တယ်လို့အိန္ဒိယရဲဌာနကရောအတိုက်ခံပါတီခေါင်းဆောင်တွေကပါစွပ်စွဲနေကြပါတယ်။အိန္ဒိယနိုင်ငံသားရေးဝန်ကြီးဆယ်မန်ကူရှစ်ကတော့ဒီဘုံကိုဘသူတွေဖောက်ခွဲတယ်ဆိုတာကိုတီးကြတဲ့သတင်းချက်လက်တွေမရမချင်းတစုံတရာမှတ်ချက်မပေးနိုင်သေးတဲ့အကြောင်းအများပြည်သူငြင်းငြင်းချမ်းချမ်းစူတောင်းမြစ်တာပူတာတဲ့ဘာသာရေးနယ်မြေမှာအခုလိုသရေဝေါကြောင့်တဲ့လုံရမျိုးကိုလုပ်ခဲ့တဲ့အတွက်ကြောင့်ဒီဖြစ်ရတဲ့အတော်လေးကိုဝန်းနေမိကြောင်းအိန္ဒိယနိုင်ငံအနောက်မြောက်ဘက်ရာဂျစ်စတန်ပြည်နယ်ဂျေပူမြို့တော်မှာပြောဆိုသွားခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတွေပြုလုပ်ပြီးသတင်းချက်လက်တွေပို့ပြီးရလာတဲ့အခါဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးသွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။အိန္ဒိယမြို့သားထောက်လိုင်းအေဂျင်စီ NIA ကလည်းဒီပောက်ကွဲမှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်သွားမယ်လို့ပြောပါတယ်။တနင်္ဂနွေနေ့အစောပိုင်းကဖြစ်ပွားခဲ့တဲ့ပောက်ကွဲမှုတွေနောက်ပိုင်းမှာတော့ဗုဒ္ဓဂါယာနီးတဝိုက်မှာလုံခြုံရေးတွေကိုတုံ့ပြန်ချထားလိုက်ပြီးအာဏာရှင်တွေကသတိပေးနှိုးဆော်ချက်တွေလည်းထုတ်ပြန်ခဲ့တာပါသက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လည်းခီးသွွားတွေရဲ့ခန္ဓာကိုယ်ပေါ်နဲ့သူတို့နဲ့အတူပါလာတဲ့ခီးဆောင်အိတ်တွေကိုပိုက်ဆိတ်တိုက်ပြီးရှာဖွေနေကြပါတယ်ဗုဒ္ဓဂါယာကတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်အနီးနားပြည်နယ်တွေမှာလည်းလုံခြုံရေးအတွက်သတိထားကြဖို့နဲ့မတင်ကားသူတွေကိုရှာဖွေစစ်ဆေးဖို့လည်းအာဏာရှင်တွေကညွှန်ကြားချက်တွေထုတ်ပြန်ထားလိုက်ကြပါတယ်ခင်ဗျာ